This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစာနာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမြတ်စွာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ19ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီရီသတင်းကောက်လွတ်ချက်ကိုနေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့နမောင်မြို့နယ်မှာစီကောင်စီစစ်ကြောင်းကိုနှစ်ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းနမောင်မြို့နယ်မှာစစ်ကောင်စီတပ်ရဲနဲ့ပြူစောတီပူးပေါင်းစစ်ကြောင်းကိုနှစ်ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ငပြည်မပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ဇူလိုင်လ19ရက်နေ့ကအင်အား150ခန့်ပါ၎င်းစစ်ကောင်စီစစ်ကြောင်းကိုကံဖြူရွာနဲ့ကင်းကြီးရွာကြားဘူးတောင်နဲ့ဘားတောင်အနီးမှာ60မမ40မမ 30.06 rifle တို့ဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။နောက်တနေ့ဇူလိုင်လ18ရက်နေ့မှာလည်းတမုံကုန်းကြီးရွာနဲ့ကလရှင်ရွာကြားမှာစစ်ကောင်စီစစ်ကြောင်းနဲ့မဟာမိတ်တော်လှန်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီစစ်ကြောင်းကစင်ကလျားဖြင့်ဦးတည်မှုပြောင်းလဲသွားတယ်လို့သိရပါရယ်။၎င်းတိုက်ခိုက်မှုကိုတရက်ခရိုင်အမှတ်3ငပြီမတက်ရင်နမောင်ပကဖာနဲ့ဒေါင်းစစ်တီပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်ဖက်ကထိခိုက်သေးဆုံးမှုစည်းရင်းကိုစုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့အရတော်မျိုးနယ်မှာပြူစောတီကင်းစခန်းကိုတော်လိုင်းတပ်ဖွဲ့များကဝင်ရောက်စီးနှင်းတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းအရတော်မျိုးနယ်ငွေတွင်ပြူရွာရှိကင်းစခန်းတစ်ခုကိုတော်လိုင်းအဖွဲ့များကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ရမှာပြူစောတီတပ်ဦးတည်ဆုံးခဲ့တယ်လို့ငွေတွင် Revolution Force ကထုတ်ပြန်ထားပါတယ်။ဇူလိုင်လ18ရက်နေ့မှာငွေတွင်ပြူရွာကင်းနှစ်ကင်းကိုမုံရွာခရိုင်အမှတ်21တပ်ရင်းတပ်ရင်း16တိုက်နယ်9တိုက်နယ်30တိုက်နယ်17မုံရွာခရိုင်ဘက်ကဖာအထူးတိုက်ခိုက်ရေးတပ်ဖွဲ့Danger Force နဲ့ငွေတွင် Revolution Force တို့ကဝင်ရောက်စီးနှင်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရီတိုက်ခိုက်မှုအတွင်းပြူစောတီတအူးတည်ဆုံးခဲ့ပြီးတော့9ဦးအပြင်ထန်တန်းရရရှိသွားတယ်လို့မြေပြင်သတင်းပေးချက်အရသိရကြောင်းဖော်ပြထားပါရီတိုက်ပွဲဖြစ်ပွားချိန်9နာရီအတွင်းမှာအရတော်အခြေဆိုင်လာကာယာ30တိုင်ရင်ကနေဟာဝေဇာလေးလုံးပစ်ကူပေးခဲ့ပြီးတော့တော်လိုင်းရဲဘော်တအူးလည်းတိုက်မိုင်းတိမှန်တန်းရရရှိခဲ့ကပြူရွာကမီးမြုံမိုင်းလေးလုံးကိုရှာဖွေသိမ်းဆည်းနိုင်ခဲ့တယ်လို့သိရပါရီခင်ဗျာဆက်လက်ပြီးတော့တောင်သာမြို့နိုင်စင်အနီးစစ်ကောင်စီဘန်ကာဂိတ်အားဘုံးပစ်သွင်းတိုက်ခိုက်ခဲ့ရမှာရဲတအုပ်တည်ဆုံး2ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇူလိုင်လ18ရက်နေ့နေ့လယ်2နာရီခွဲချိန်ခန့်မှာတောင်သာမြို့နိုင်စင်အနီးစီးပွားရေးဘန်ဆောင်စစ်ကောင်စီဘန်ကာဂိတ်အားဘုံတလုံးပြစ်သွင်းတိုက်ခိုက်ခဲ့ကြောင်းတောင်သာ People Defense Force မှတရင်ထုတ်ပြန်ထားပါတယ်။ပျောက်ကြားမစ်ရှင်အဖြစ်တိုက်ခိုက်ခဲ့ခြင်းဖြစ်ပြီးတော့ဗန်ဆောင်ရဲတအူးတည်ဆုံပြီးတော့ရဲနှစ်ဦးပြင်းထန်ဒဏ်ရာရရှိသွားပြီးတော်လိုင်းရဲပေါ်များအန်တီရဲမရှိဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အရတော်မှာစစ်ကောင်စီတပ်ကဖမ်းဆီးထားတဲ့တစားကန်၄ဦးနဲ့ဖုန်ကြီးတစ်ပါးအားကယ်ထုတ်နိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းအရတော်မြို့နယ်မှာစစ်ကောင်စီတပ်ကဖမ်းဆီးထားတဲ့တစားကန်၄ဦးနဲ့ဖုန်ကြီးတစ်ပါးတို့ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပုတလိမြို့နယ်ပကပကတင်ထုတ်ပြန်ထားပါရီ။မြေနဲ့ရွာဖုန်ကြီးချောင်းနဲ့တိလားရှင်ချောင်းမှာအင်အား100ဝန်းကျင်ဖြင့်တက်ဆွဲထားတဲ့စစ်ကောင်စီတပ်အဖွဲ့နှစ်ဖွဲ့ကိုဇူလိုင်လ18ရက်နေ့မနက်10နာရီခန့်မှာပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ညနေ9နာရီလောက်မှာတိုက်ပွဲပြီးဆုံးခဲ့တယ်လို့ ိုပါရီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအထိနာခဲ့တာကြောင့်ငွေတွင်ပြူရွာတဲကိုတက်ပြန်ဆုတ်သွားခဲ့ပြီးတော့၎င်းတို့တစားကန်အဖြစ်ဖမ်းဆီးထားတဲ့ဒေသခံ၄ဦးနဲ့ဖုံးကြီးတစ်ပါးကိုကယ်ထုတ်နိုင်ခဲ့တယ်လို့သိရပါရီအဆိုပါဖုံးကြီးကျောင်းနဲ့တိလရှင်ကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေတက်ဆွေးထားတာ၃ရက်ခန့်ရှိပြီဖြစ်ကတော်လိုင်းတပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဆိုပါရီတစားကန်တွေရဲ့ပြောပြချက်အရာစစ်ကောင်စီတပ်ကတော်တော်လေးအထိနာပြီးတော့ပြန်ဆုတ်သွားခဲ့တာလို့သိရပြီးတော်လိုင်းပူပေါင်းတပ်ဖွဲ့ဘက်ကလည်းရဲဘော်တအူနေမိုက်ထိပြီးတော့ခြေထောက်ဖြတ်လိုက်ရတယ်လို့သိရပါရီအဆိုပါစစ်စင်ကြီးကိုဘူးတလင်မြို့နယ်ပကဖအဖွဲ့နဲ့တိုက်နယ်ပကဖအဖွဲ့တွေမုံရွာခရိုင်တပ်ရင်း 20BOP အရေတော်မြို့နယ်ပကဖအဖွဲ့နဲ့တိုက်နယ်ပကဖအဖွဲ့တွေမုံရွာခရိုင်ပြူဟာ66နဲ့ရေဦးမြို့နယ်ကိုကင်းတိုက်နယ်အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါရယ်ခင်ဗျာဆက်လက်ပြီးတော့ညောင်လေးပင်မြို့ကိုဇီးဝေသွားတဲ့ပြည်သူများအားစစ်ကောင်စီတပ်ကအထမဖမ်းဆီးထားတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်မြို့ကိုဇီးဝေသွားတဲ့လမ်းသွားလမ်းလာပြည်သူ၃ဦးအားစစ်ကောင်စီကအထမဖမ်းဆီးထားတယ်လို့ KNU ကထုတ်ပြန်ထားပါရယ်။ဇူလိုင်လ၄ရက်နေ့ကလေထုံမြို့နယ်အင်းနဲ့ရွာမှာညောင်လေးပင်ကိုဇီးကုံတင်ရန်သွားတဲ့နိုင်လင်းထွန်းခေါ်ချက်ကလာအသက်35နှစ်နဲ့ဦးစန်းလွင်အသက်53နှစ်တို့ကိုစစ်ကောင်စီတပ်ကဖမ်းဆီးထားခဲ့ပြီးတော့ဒီကနေ့အချိန်ဒီမိသားစုနဲ့အဆက်အသွယ်မရသေးဘူးလို့သိရပါတယ်။အလားတူဇူလိုင်လ12ရက်နေ့မှာစောတိမြို့နယ်ဘိုးပတ်ဆန်ရွာမှာညောင်လေးပင်ကိုဈေးသွားဝယ်တဲ့အသက်31နှစ်အရွယ်စောအောင်မြင့်လီဆိုသူကိုစစ်ကောင်စီခမာရ20တပ်ရင်းကတပ်တူရွေးတရားမှာဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်လေဝိုင်ကြီးရွာမှာစစ်ဘေးရှောင်များနေထိုင်တဲ့နေရာကိုဇူလိုင်လ10ရက်နေ့မှာစစ်ကောင်စီတပ်ကဒရုန်းဖြင့်လက်နက်ကြီးတစ်လုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဇူလိုင်လ17ရက်နေ့မှာလည်းကြောက်တကားမြို့ကစစ်ကောင်စီတပ်ဖွဲ့ဟာချွေးတလဲရွာကိုလက်နက်ကြီး3လုံးခိုလုံရွာအနောက်ဘက်ကိုလက်နက်ကြီးတစ်လုံးပစ်ခတ်ခဲ့ပြီးတော့တချိန်တည်းမှာပဲဘိန်းစလုံးအခြေဆိုင်ခလာယာ164တက်ကနွားရီချောင်းရွာအရှိဘက်လေခွင်းပြင်ကို120မမလက်နက်ကြီး3လုံးပစ်ခတ်ခဲ့ပါတယ်။အလားတူဇူလိုင်လ13ရက်နေ့မှာလည်းခလာယာ164တက်ရင်ကနေဟဝေစာလက်နက်ကြီးများဖြင့်ဖျားငုတ်တူရွာလေခွင်းပြင်မှာ3လုံးငပြေအင်းရွာလေခွင်းပြင်မှာ1လုံးဒိုးထန့်ရွာမှာ2လုံးပစ်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဖားကန်မှာပိန်ဥတူးနေတဲ့အမျိုးသားတအူမိုင်းနှိမ့်မိပြီးတော့တိဆုံးလက်နဲ့ကြီးကြလို့၅ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန်စိတ်မူလမ်းတနေရာမှာပိန်ဥတူးနေတဲ့အမျိုးသားတအူမိုင်းနှိမ့်မိပြီးတော့တိဆုံးခဲ့ကလက်နဲ့ကြီးထိမှန်ပြီးပြည်သူ၅ဦးတန်ရာရခဲ့တယ်လို့ဒေသခံတွေထံမှသိရပါတယ်။ဇူလိုင်လ18ရက်နေ့နေ့လယ်တနားခွဲကန်ကယူမာချီရွာမှာရှိတဲ့အေဘာဝင်းနာကော်မတီဝင်ပေါင်းရှိမှာပင်ဥတူးနေတဲ့အမျိုးသားနှစ်ဦးမိုင်းထိခဲ့ကတအူးတည်ဆုံးခဲ့တယ်လို့ဆိုပါရယ်မိုင်းထိမှန်တည်ဆုံးခဲ့တဲ့အမျိုးသားဟာမိသူမျိုးဝါဖြစ်တယ်ဆိုတာကိုမသိရသေးတယ်လို့အဆိုပါကော်မတီထဲမှာစစ်ကောင်စီတပ်သားတွေအထိုင်ချထားတယ်လို့သတင်းတွေထွက်ပေါ်နေပြီးမဲ့အတည်ပြုနိုင်ခြင်းမရှိသေးပါဘူးဇူလိုင်လ18ရက်နေ့ညနေ4နာရီခန့်ကလည်းဖားကန်အထက်ကကျောင်းရှိလမ်းဆောင်ဘျူဟာဂုံးနဲ့ရေစကန်ကြားမှာလက်နက်ကြီးတစ်လုံးကြားရောက်ပေါက်ကွဲခဲ့ကရေခဲမှုတ်ရောင်းနေတဲ့အမျိုးသမီးတအူးအားကစားပစ္စည်းဆိုင်ကအမျိုးသမီးနှစ်ဦးနဲ့ဆိုင်ကယ်မောင်းလာတဲ့အမျိုးသားနှစ်ဦးထိမှန်တရားရခဲ့ပါတယ်။ဒါအပြင်ညနေ 9:40 မိနစ်40ခန့်မှာလေဖားကန်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံလာကျဲသွားတယ်လို့သိရပြီးတော့အသေးစိတ်ချက်လက်တွေကိုတော့မသိရသေးဘူးလို့သိရပါတယ်။ဖားကန်ဒေသမှာစစ်ကောင်စီနဲ့ KIA KPDF ပူးပေါင်းအဖွဲ့တွေကြားထိတွေ့တိုက်ပွဲအနေငယ်ဖြစ်ပွားနေပြီးတော့ပြင်းပြင်းထန်ထန်ဖြစ်ပွားတာမျိုးတော့မရှိနေဘူးလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကို Airy မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်2025ခုနှစ်ဇူလိုင်လ19ရက်နေ့မနက်ခင် Radio UNG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ Airy ပါရှင်ပထမအဆုံးအနေနဲ့ NUCC နဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြီးရေးဆွဲရေးလုပ်ငန်းကော်မတီတို့တွေ့ဆုံတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီ NUCC နဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြီးရေးဆွဲရေးလုပ်ငန်းကော်မတီတို့အကြားတွေ့ဆုံမှုကိုဇူလိုင်လ17ရက်နေ့ညနေ4နာရီကနေ6နာရီခွဲထိကျင်းပပြုလုပ်ခဲ့တယ်လို့သိရရှိပါရယ်။တွေ့ဆုံမှုမှာမန္တလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြီးကိုမန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြီးရေးဆွဲရေးလုပ်ငန်းကော်မတီဘက်ကတင်ပြခဲ့ပြီးအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီ NUCC ဘက်ကမရှင်းလင်းတဲ့အချက်များကိုပြန်လည်မေးမြန်းခြင်းအကြံပြုချက်များသုံးသပ်ချက်များလမ်းညွှန်ခြင်းနဲ့ မန္တလေးဒေသခြားကလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးနွေးလုပ်ငန်းကော်မတီဘက်ကမေးမြန်းချက်တွေပြန်လည်ရှင်းလင်းဆွေးနွေးခြင်းတို့ကိုအဓိကပြုလုပ်ခဲ့တယ်လို့သိရပါတယ်။အဲ့နောက်အပြန်အလှန်ပွင့်လင်းရင်းနှီးစွာဆွေးနွေးခဲ့ကြပြီးတွေ့ဆုံပွဲကိုအောင်မြင်စွာရနာခဲ့တယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးThinking Classroom Foundation နဲ့မြင့်ရင်ရက်ရွာလူလူအခြေပြုပညာရေးကော်မတီမြင့်ရင်ပညာရေးကြောင်တာဝန်ခံဆရာဆရာမတွေနဲ့တွေ့ဆုံဆွေးနွေးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဆရာကြီးဒေါက်တာသိန်းတွင်ဆရာမအဆိုင် Thinking Classroom Foundation နဲ့မြင့်ရင်ရက်ရွာလူလူအခြေပြုပညာရေးကော်မတီမြင့်ရင်ပညာရေးကြောင်တာဝန်ခံဆရာဆရာမများဇူလိုင်လ18ရက်နေ့နေ့လယ်မှာပညာရေးဆိုင်ရာကိစ္စရပ်များနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့တယ်လို့တင်ပြရှိပါတယ်။အဆိုပါတွေ့ဆုံမှုမှာ Thinking Classroom Foundation ဘက်ကမြင့်ရင်ရက်ရွာလူလူအခြေပြုပညာရေးကော်မတီအားမိဖက်အင်အားစုတစ်ခုအဖြစ်အသိအမှတ်ပြုပြီးမြင့်ရင်ပညာရေးကျောင်းမှာစွမ်းရည်အခြေပြုသင်ယူညွှန်းနှံ Competency Based Curriculum စစ်ဆေးအကဲဖြတ်မှု RWCT Assessment သင်ကြားရေးနည်းစနစ် RWCT တွေကိုအသုံးချနိုင်ဖို့ပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့သိရပါတယ်ရှင်အခုတခါစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲမှာသွေးထက်သန့်ရိုမှုတွေပုံမှန်များပြားလာနိုင်တယ်လို့ International Crisis Group ICG ကအစီရင်ခံထုတ်ပြန်တဲ့ကြောင်းရာကိုတင်ပြပေးပါမယ်။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာသွေးထက်သန့်ရိုမှုတွေသာပုံမှန်များပြားလာနိုင်ကြောင်း International Crisis Group ICG ကအစီရင်ခံထုတ်ပြန်လိုက်ပါတယ်။အဆိုပါအစီရင်ခံစာအရအများလက်ခံယုံကြည်မှုမရှိတဲ့ရွေးကောက်ပွဲနီးလန်းဟာမြန်မာနိုင်ငံရဲ့အကြအတဲနဲ့ပြိပခါအတွက်အဖြေမဟုတ်ဘဲပြည်ရင်းနိုင်ငံရဲ့အကွဲပြဲကိုသာပုံမှန်နဲ့ဆိုင်စေမယ်လို့ထောက်ပြထားပါတယ်။နိုင်ငံတကာအနေနဲ့ပြိပခါနဲ့ဆက်နွယ်သူအင်အားစုအလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ပေါ်ပေါက်လာရေးကြိုးပမ်းပေးရမှာဖြစ်ပြီးရွေးကောက်ပွဲကိုတရားဝင်နိုင်ငံရေးလမ်းစဉ်ဖြစ်အတိမတ်မပြုမိစေဖို့ခရီးပြုရမယ်လို့ဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးမန္တလေးနဲ့နေပြီးတော့အနီးမှာငရေများလှုပ်ခတ်မလ28ရက်ကငရင်တန်းခံခဲ့ရတဲ့အဆောက်အဦတချို့ထပ်မံပြိုကျဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ18ရက်နေ့မှာစကိုင်းတိုင်းရွှေဘိုအနီးမှာ Richter scale 5.4 အဆင့်ငလျင်နဲ့နေပြီးတော့အနီးမှာ Richter scale 4.2 အဆင့်ငလျင်တွေလှုပ်ခတ်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကသတင်းထုတ်ပြန်ပါတယ်။ညနေ4:00ခန့်မှာစကိုင်းတိုင်းရွှေဘိုမြို့ရဲ့အရှိအရှိမြောက်ဘက်34ကီလိုမီတာကွာမြောက်အနက်35ကီလိုမီတာကိုဗဟိုပြုပြီးAR Richter scale 5.4 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီး10စက္ကန့်ခန့်ကြာမြင့်ခဲ့ကမန္တလေးမြို့အပါဝင်ပြင်ဦးလွင်အမရပူရမိထီလာရမဲသင်စကိုင်းနဲ့မုံရွာဒေသတွေမှာတိသားစွာခန့်စားခဲ့ရတယ်လို့ဒေသသတင်းတွေအရသိရပါတယ်။မန္တလေးမြို့အောင်မြေသာဆန်မြို့နယ်ကဒေသခံအမျိုးသမီးတဦးကအစကဖြည်းဖြည်းလေးလှုပ်တာပြီးမှတုံတုံနဲ့စတိုက်လှုပ်တော့တာပဲအိမ်မြေရောက်တော့အိမ်သားကဖြိုလက်ဆတိုက်ကအောက်ထက်တစ်ခုလုံးကျွန်ကြပြန်ရောဘယ်ပြေးရမှန်းကိုမသိတော့ဘူးလို့ပြောကြားထားပါတယ်။ဒေသခံပရာဟိတသမားတဦးကယခုငလျင်ကြောင့်ရခိုင်မက်လာ28ကငရင်တန်းခံခဲ့ရတဲ့အဆောက်အဦတချို့ထပ်မံပြိုကျခဲ့ပေမဲ့လူထိခိုက်မှုတော့မရှိဘူးလို့ဆိုထားပါတယ်။အဲ့ဒီမှာပဲမြမစံတော်ချိန်နေ့လယ်တနားရီ39မိနစ်ခန့်မှာနေပြည်တော်မြို့ရဲ့မြောက်ဘက်39ကီလိုမီတာကွာမြေရောက်အနက်10ကီလိုမီတာကိုဗဟိုပြုပြီး AR Richter scale 4.2 အဆင့်ရှိတဲ့ AR အနည်းငယ်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။ဒါအပြင်ဇူလိုင်လ16ရက်နေ့မနက် 3:28 မိနစ်ခန့်မှာလဲမန္တလေးမြို့ပြည်ကြီးတကောမြို့နယ်ရဲ့အရှိတောင်ဘက်၄မိုင်ခန့်အကွာမြေရောက်အနက် 10 ကီလိုမီတာကိုဗဟိုပြုပြီး AR Richter scale 4.9 အဆင့်ရှိတဲ့နောက်ဆက်တွဲငလျင်တစ်ခုလှုပ်ခတ်ခဲ့ပါသေးတယ်။ယခုလှုပ်ခတ်မှုတွေဟာမက်လာ28ရက်နေ့ကစကိုင်းငလျင်ကြီးပြီးနောက်ဒေသခံတွေအကြားစိတ်ပိုင်းဆိုင်ရာဖိစီးမှုတွေခံစားနေရပြီးအာဏာပိုင်တွေထံကအဆောက်အဦတွေရဲ့ဘေးကင်းမှုဆိုင်ရာစစ်ဆေးမှုတွေနဲ့ကယ်ဆယ်ရေးအစီအမံတွေပုံမှုလိုအပ်နေတယ်လို့သိရပါတယ်ရှင်။ဆလဘီလာရှုမြို့ကန်ဒီစီပေးဆောင်တွေအတွက်အခမဲ့စေကူတာမှုနဲ့နေရာထိုင်ခင်းထောက်ပံ့ပေးနေဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်လာရှုမြို့မှာဒေသခံတွေဟာကြောင်မဲနဲ့တီဘောမြို့တွေကစီပေးဆောင်ဒုက္ခသည်တွေအတွက်အခမဲ့စေကူတာမှုနဲ့နေရာထိုင်ခင်းတွေအခမဲ့ထောက်ပံ့ပေးနေခြင်းအင်ငါးကဈေးသက်သာစွာငားရက်နေခြင်းများပြုလုပ်ပေးနေကြောင်းဒေသခံသတင်းရင်းမြစ်တွေထံကသိရပါဗျ။လူမှုကွန်ရက်ဆာမျက်နှာတွေမှာလည်းစေဘေးရှောင်းတွေအတွက်အခမဲ့နေရာထိုင်ခင်းနဲ့စေကူတာမှုတွေရရှိနိုင်ကြောင်းအသိပေးစာတွေကိုအချင်းချင်းမျှဝေနေကြတာကိုတွေ့ရပါတယ်။လက်ရှိမှာတီဘောနဲ့ကြောင်မဲကစေဘေးရှောင်းဒုက္ခသည်အများအပြားလာရှုမျိုးကိုရောက်ရှိလာနေပြီး၎င်းတို့အနက်အများစုမှာအသိမိတ်ဆွေများဒါမှမဟုတ်ဆွေမျိုးမိသားစုများရဲ့နေအိမ်တွေမှာခိုးလုံနေထိုင်ရရှိတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာနောင်ချိုမျိုးကိုထိုးစစ်ဆင်နေစဉ်မှာတအောင်းတက်မတော် DNL ထိန်းချုပ်ထားတဲ့တီဘောကြောင်မဲနဲ့မိုးကုတ်မျိုးတွေကိုလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီး QQ in Sydney မှာလူသားချင်းစာနာရေးထောက်ပံ့မှုစက်သိန်းပေါင်း3000ကျော်ပေးအပ်ခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ ဖြူဖြူ in Sydney မှာမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီတွေအတွက်မြန်မာကျပ်ငွေသိန်းပေါင်း 3,089 သိန်းကျော်ကိုထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်အဆိုပါထောက်ပံ့မှုတွေမှာမလ29ရက်နေ့ကငရင်ဘေးဒဏ်တင်ဒေသတွေအတွက်စစ်သိန်း300တရားမျှတမှုဆိုင်ရာလူသားချင်းစာနာမှုအကူအညီအတွက်စစ်သိန်း200ဒေါက်တာဆိုမင်းချန်ကင်စည်းုံပြန်လည်တည်ဆောက်ရေးအတွက်စစ်သိန်း200နဲ့ကရင်နီဒဏ်ရာရရဲဘော်တွေပြန်လည်ထူထောင်ရေးအတွက်စစ်သိန်း200လို့ပါဝင်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တနင်္လာရီတိုင်းအတွက်စစ်သိန်း100ကရင်ပြည်နယ်အတွက်209သိန်းရခိုင်ပြည်နယ်အတွက်မူလထောက်ပံ့မှု116သိန်းအပြင်804သိန်းဖြူဖြူရဲ့လာမယ့်တစ်လအတွင်းပြုလုပ်မယ် Soft Power Project ဖြစ်တဲ့ Online ဖြောပြေပွဲအတွက်25ရာခိုင်နှုန်းဖြည့်ဆွဲမှုအနေနဲ့688သိန်း Sydney လူမှုရေးနဲ့လူသားချင်းစာနာမှုအကူအညီအဖွဲ့အတွက်109သိန်းချင်းပြည်နယ်အတွက်116သိန်းမြို့ပြတော်အတွက်750အညာဒေသအတွက် 750ကလေးမြို့နယ်အတွက် 750နဲ့မပွေးတိုင်းအတွက် 750အသီးသီးထောက်ပံ့အကူအညီခဲ့တယ်လို့သိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့ရွှေညဝါဆရာတော်နဲ့ဆရာမောင်သာချိုတို့ကိုရည်စူးပြီးရောနယ်တနေရာမှာကုသိုလ်ကောင်းမှုတွေပြုလုပ်ပေးခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ဇူလိုင်လ10ရက်နေ့ကပြန်လည်တော်မူခဲ့တဲ့ရွှေညဝါဆရာတော်နဲ့ဘဝတစ်ပါးကိုပြောင်းသွားပြီးဖြစ်တဲ့စာရေးဆရာဆရာမောင်သာချိုတို့ကိုရည်စူးပြီးရောနယ်စေဘေးရှောင်စခန်းတစ်ခုမှာရည်စူးကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့ကြတယ်လို့ရောလင်းနဲ့မှဖော်ပြထားပါတယ်။ဇူလိုင်လ18ရက်နေ့ရက်လယ်တဲ့နေ့မှာရွှေညဝါဆရာတော်နဲ့စာရေးဆရာဆရာမောင်သာချိုတို့ကိုရည်စူးပြီးရောမင်းကြီးဆရာတော်ကအမှုပြုကတကားတကမတွေကစူပေါင်းကုသိုလ်တွေပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။ရွှေညဝါဆရာတော်နဲ့ဆရာဆရာဆရာမောင်သာချိုတို့ကိုရည်စူးပြီးဆရာတော်ဖရာအားဝါစုသင်ငန်းကတ်လှူခြင်း၊နေစွမ်းလှူဒန်းခြင်း၊ဆရာဆရာမနဲ့ကျောင်းသားကျောင်းသူကလေးငယ်တွေကိုနေ့လယ်စာတိတ်ခင်းအိတ်ခမ်းခြင်း၊ရည်စက်ချအမျှဝေခြင်းတွေကိုပြုလုပ်ခဲ့ကြတယ်လို့သိရပါတယ်ရှင်။အခုတင်ပြပေးခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လိုင်းပြပြအစီအစဉ်အနေနဲ့ဝင်းမင်းခံရေးသားထားတဲ့ပညာရှိတွေညှင်းခုန်ဖို့ဆိုတဲ့ကြံကိုလွတ်လပ်နေဦးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။ပညာရှိတွေညှင်းခုန်ဖို့ငါတို့ရဲ့စန့်ကျင်မှုကမြင့်မို့တောင်ကိုဈေးစေးနဲ့ပေါက်တာဆိုတော့စင်ပိုက်ကိုချင်ကဲ့တဲ့လောက်ပဲရှိမှာပေါ့လို့လောင်ပြောင်းနှိမ်ချခဲ့ကြတယ်ငါတို့ကိုအထင်သေးတာဟာငါတို့အောင်ပွဲခံဖို့အတွက်ကြီးမားတဲ့အထောက်ပံ့ဖြစ်ကြောင်းငါတို့ရဲ့ရန်သူတွေငါတို့ကိုဝေဖန်သူတွေမသိတာကငါတို့ရတဲ့ဆုလက်ပဲသူ့လို့သူ့လို့ကို့လို့ကို့လို့ဆိုသလိုငါတို့လို့ငါတို့လောက်ရမယ်ဆိုတဲ့တရားထူးမှာငါတို့ပျော်မွေ့ခဲ့ကြတယ်ငါတို့ရဲ့ရှေ့အလံဖြူများစွာထောင်ခဲ့တယ်သူတို့ရဲ့ဥကောင်းတွေကငိုက်ကြလို့သူတို့ရဲ့ဒူးတွေကိုွေးညွတ်လို့ဒါကဘာမှမလုပ်ဘဲရလာတဲ့ဆန်းကျဲတဲ့ကံတရားလိုများကောက်ချက်ဆွဲအောင်မလားကောက်ချက်ဆွဲအောင်မလားမျက်မမြင်ပုံနာတို့တိမ်ဖျင်းသူတို့ဆက်လက်ရီမောနိုင်ပါစေပညာရှိများလွတ်လပ်စွာငင်းခုန်ကြပါလေဝင်းမင်းခိုင်
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လိုင်းတိတ်ဂီတာအစီအစဉ်အနေနဲ့တေးရီဂီတာတင်အောင်တိတ်ဆူမေလမြိုင်တို့ရဲ့အလေးပြုပါတယ်ဆိုတဲ့သတင်းကိုခန်းစားနားဆင်ရမှာဖြစ်ပါတယ်ရှင
်။မေလနာလေးLa la la, I am the one who made you.
Radio NUG မှာဆက်လက်တင်ပြနေပါရှင်။အခုဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ဘယ်နောအန်တိုနီယားဆက်အဟိတ်အဟမတူငယ်ခကုံထုံဟိကနမ်ဂူလိုင်ဟာတူပိခါဟလက်ကုံနှေပုံအဟိနံခွန်ဆုမအဒံကာသတ်တုံငေညောင်ငါဒကမ်အူအခစကချင်းစစ်တဲမက်ဒီကယ်နက်ဝေါက်နောခုံတို့ရခငေဒုပပွေယာမိဒီယာယမ်စကိတယာထံအဟိနောကဟာခမ်လူအာစစ်စောတမတ်စွန်စီတီအက်ဖ်ဟာခါနောအမန်စွန်ကနာစစ်စောတမတ်ပေဆန်ဟင်သတ်ကြန်မောအာစီတီအက်ဖ်ဟာခါဘေဘောင်ယဝကိတယာထံယာအခုမနောကချင်းနက်ရှင်နယ်ကောင်စီမတူပီ CNC မတူပီမြိတ်ကတရားတောင်းရဲ့ညောင်းဝိုက်တူကမ်ဦးခုံတုပ်ပေါ်ဘမတ်တမတ်အနင်းကိုအယာဖော်ခိုးစီတီအမ်မက်ဒီကယ်နေဘောင်းနိုဒူပီခါအဟလိုက်ဖုံနေဘုံယောမ်ဆိုက်ကြကကိခကုံထုံဟေကနမ်ကိုလိမ်ဟောဒူပီခါအဟလိုက်ဟီယာအဟလိုက်ထုံနေဘုံအုပ်အိုင်နော့ဟွန်းမတာခေါစီတီအမ်ဆက်သေးပွဲငွန်းအလကနစီယောင်ကနကနခပ်ဦးအနတရာကကနေခကုံထုံဟေကနမ်ကိုလိမ်ဟောဒူပီခါအက်ဆန်ခန်ဆူမင်း CNO CNTF CNF CNA ယာ CTF ဟောင်းအရမ်ကိုပဲကွာရကကိခုံတုပ်ပဘမတ်ယာမန်အနင်းကိုအယာဖထိဆရာကကိစွန်းကနအဟိဘနင်းကိုအယာဖအန်ဒိုယခါငဲအနင်းလာကအမ်လုံကွေရနအဒမ်လိုတာ มลุงไงก็แทงหอยนอกปุ้มสอก็ยายยุงนอกดมลกโคกี้อังเอเยอะคางอันนี้ขายทำไม่ไหวยะปิงนำติมทบแอวายะคุยคมนอกไปซื้อแหงหรืออังเอเยอะคางเปียงมาลดอําโคกิติลืมยอมเสยแกกักกันนี่ส่วนกนาคงเอเยอะคางเอ๊ดุกปอบเวซัพพอร์ติ้งทีมยะมิตยานอเปกันนี่ตีนันยอลกลำแบไว้ติลืมยัดแกกักกันนี่มาจามาส่งเซนนอกเกออาแววายะคืมใส่ไว้คงดุกปอบมาจามาอันนี้ตุกอันนี้สมใบงุยเฮยก็ยอสุยแปไว้คำยี่มาจามาอังคงเคยนอกกว่ายะก็ยกแทดไว้ก็งี้ตัวนอกอาแวกองปีติมได้นอกกับตุยลำบ่สมัยไว้มันหนุกสังนอกกับเบอร์กุมนอกคืออาเพิ่งอังด้วยคำเทมทักและทางเกิกปากไว้อังด้วยคางอาเพิ่งข้ามสามเอวายะดุมเซงนอกเทมทางนอกยะคุยขมนอกงก็นันยอมมาเสริมเพิ่มข้อไว้ติลึกจัดแก่กักกันนี้ซึ่งจะบ่นว่าอนาคตโลกคืออันเดอร์โลนอกง severe disobedience movement ังไปกี้ข้อค้างต้องอัดยาทมหัวละหรือปักหัวบังงักดมสยากักกันนี้ข้อคู่หาคำหรืออาสิจอตมาสุน CTF หาคาเวเส้นแห่งจักรยานมาวางไว้แก่กักกี้สิจอตมาเป CTF หาคาโนดูบีคาอาหารทุ่มเทบุ๋มอันนี้มันอัวติลึกทั้งอันนี้ปังหัวกักกันนี้สุนกันนะดูบีคาอาหารเทบุ๋มไปสิจอขังตมาสุนเส้นแห่งจักรยานมาCTF หาคาเววางไว้แก่กักกี้อาสมบัติวางไว้แก่ขังสุนสุ่งไปเปรอะหรือเอาไปน้องอาพ่อแบบไว้สับการิมเซกใครเดือดซีทีเอฟหาคานอบเจ็ดกันนี่ขอกลมทงให้กันน้ำกุเลมหอดูบีค่ะอาคุมเธอบงบีหาคำหรืออาก็เย่ตุ้มัดซีทีเอฟหาคาเวเส้นแห่งสักยอนมาวางไว้ไว้กี่กักกันนี่ชินเนชันเออร์กังซีมาดูบีอันนี้ดีสุดดูบีค่ะฮาเล็กพมเธอบมทางอันนี้ปากรัวกักกันนี่อันนี้คำนอกงบัดตุ้มลื่นเฮากังซีตุ้มัดดีวายเพอสิจับเบอร์กูตะเขิมลือก็อันนี้หุบเบหามาเขิดตื้อในอุเลยบาดมลือแหงก่อตุกปั่วเบอร์อับเบิงน้องขับอุเลตากล้องสิงดุยทูมยุกแทมไหมก็มาเดียเพออุกทิมเบอร์สุนคอมเบอร์ก็มาเดียเพอดุยทอลือคุยขบไข่สลายยอมส่วนอุเลยอักเซทุ่มแทมแม่มาคักขกเลยองกล้องสิงดุยทูมกันในบางโลอุติเลยเพียดเกียกักเกนิมอาสนังดุยทูมส่วนขอกุมทงให้กันนำกุเลมหาสิกสุขาอักซึมเธอเบิงอาวันโนกันิขับอูอันเดียกักกันนิมเช่นเนชั่นเออร์กองซีด้วยทุ่มมึงอาเบียกบัวบักขบักหูอันเนียเปกาเซโคคังอันเนียเปกาเซลุนเฮมันอันเนียเปกาเซดุกโปเบอาวันนำอายุมากันิด้วยทอกขยาติเกียกักกันนิมซีเอ็นซีมาตุบีอันเนียกองซีงเกิงปุยโลฮับกียงดุกโปเบอันเนียเวียงปีอาวันอันเนียปุยโลทอดไปยาย่อมซึมซีไวเตลเจ็ดเกียกักกันนิมตู้สิทธิ์เสพก็เอาไว้นอกเตียบาดุมเลือสัว MRO CTF มาตุบียามาตุบีปักหกอุปนุอุกทิมนอกยาด้วยทบแบนหดไว้ยาเคยคมนักแก่กักแกนี้สงวนกินุบอบแอนอังตุนันเบอร์อุนิม
อากุมตู้ดูบักหัวได้กุ้งอันนี้กัวมายาปอกด้วยทิกีบุงยานยาส่งต่ออีดูข้างอักลุมทิกุเลมบอยกินีคมเด็กุงอันนี้อุมังยาบุงยาเนสุนอัมยุกุมาอันนี้ปราณากักกีอักลุมอักลีอัปเล็บอัปุลุมอังตุนอักสักอังหุมติอาเรกีอะหินเนหินกูเก้าเอเชอุลูอะดูปซานินเฮองปีปอกลุยทิกีนีอะสุนับฟุหินากูเอเชกีสองตอกอีอังชอวายาอะตุยลำหุมัดไวเทวกินีเด็กุงอันนี้อุมังยาปอกลุยทิกีบุงยาเนหินอัฐานุบุกอเวนังอธิทายะบุกอเวนังหุนาเวกยากากีอาสุนันหุนนันิวะผังยามสิงนาเกนันิยะบุมสีไวปกลุยทิกเยสุนกุนันิยะเฮควายบิงบิงไวอาสุเนสุนอักลุมาปกอุลูยาเลมโซทีกุกสักขอกินีกุกอุปเอยังขอบุงยานไม่นันิยะผงคักเสียงปีนันิยะเทยไวนับผัวกุอักุเอเซตาอัฐานุตามสิงนาเกยามสิงลือสงอิกิข้างงนันยากปราไว
้ดีกันนี่ก็รอดีญาเนเว่รีดิโอเอ็นยูจีเอซีซันนี่โก้คิดจะยันอะไรปามิเช่นยามาเซนโอเจย์มันเนชนายคุยเนี่ยญาชนายคุยเฉยนี่มาเปลี่ยนเลยส่งตัวจ้าบ้าสูรีดิโอเอ็นยูจีโก้มันเนปาชนายคุยมาไลน์ดูสัจจมิตาสกุลนิตตมะคนเอกูมากาเฮสญาวายชนายคุยมาไลน์ดูนัสังหามิตาสัตติตตมะกูรีมากาเฮสตัวมาไดไอพันဆောင်ပါဗျာမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆွတောင်းနေတာပို့တာလာပါတယ်ရှင်မြေသားညီငယ်တွေအစိုးရရဲ့စက်တွေသတင်းအချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်